ကျမတော်မူပါစတူတော်မောင်ရေအမှုပညာအမျိုးအစားများစွာရှိတဲ့အနေနဲ့ကာတွန်းဟာနိုင်ငံတကာနိုင်ငံရဲ့စီးပွားရေးလူမှုရေးနိုင်ငံရေးကျန်းမာရေးနဲ့အခြားကဏ္ဍအသီးသီးမှာရှိတဲ့အားသာချက်အားနည်းချက်လိုအပ်ချက်နဲ့ပြုပြင်ပြောင်းလဲစရာတွေကိုအထူးရောက်ဆုံးဝေဖန်ထောက်ပြနိုင်တဲ့မီဒီယာလက်နက်ကောင်တစ်ခုဖြစ်ခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံကောင်းဆောင်တွေကအစကာတွန်းကပြောပြနေတဲ့အခြေအနေအရရက်ကိုစောင့်ကြည့်ဖတ်ရှုမှတ်သားနေရတဲ့အနေအထားတစ်ခုဖြစ်ခဲ့ပါတယ်။ဒီတစ်ပတ်မှာတော့လူမှုစိတ်ဝင်စားမှုများပြားခဲ့တဲ့တကွက်ကာတွန်းကလေးတွေကိုပြန်ပြီးမျှဝေခြင်းပါတယ်ကွယ်။ပရမတကွက်ကာတွန်းကလေးမှာတော့လူတစ်ယောက်ကအခြားလူတစ်ယောက်ကိုလက်ဖက်ဆိုင်မှာသူတိရာကိုပြန်ပြီးဖောက်တဲ့ချနေတဲ့ပုံကလေးကိုကာတွန်းဆရာကစွဲထားပါတယ်။သူပြန်ပြီးဖောက်တဲ့ချနေတာကပျော်စရာကောင်းတဲ့နိုင်ငံများအညွှန်းကိမ်းမှာဒုနိုင်ငံကအရင်ကထက်အညွှန်းကိမ်းမြင့်လာပြီးဆက်နေရသည့်ပွဲတော်တွေပျော်ရ၊ကားချောင်လည်းပျော်ရ၊တရခမ်းမိလည်းပျော်ရ၊လန်းခင်းပေးလည်းပျော်ရ၊မိမှန်တော့မယ်ဆိုတော့လည်းပျော်ရ၊ပျော်ရပျော်ရပျော်ရတဲ့။တကယ်ကိုထီးမိလွန်းတဲ့တကွက်ကာတွန်းကလေးပါပဲငါတူရဲ့။မင်းသိတဲ့အတိုင်းငါတို့နိုင်ငံသားတွေမှာအပျော်ဆိုတာမရှိတဲ့လောက်ကိုရှားပါးလွန်နေတဲ့ပစ္စည်းတစ်ခုဖြစ်နေတာကြောင့်အပျော်ကိုကြံဖန်ပြီးရှာနေကြရတယ်မဟုတ်လား။ဒါကိုကတ်တွန်းဆရာကထိထိမိမိရေးပြထားတာပါ။အမြဲတမ်းကြက်ညက်တက်နေတဲ့ဘတ်စကားကတခါတလေများကန်ကောင်းထောက်မှပြီးခြောက်များခြောက်နေခဲ့ရင်ပျော်စရာကိစ္စပါတဲ့။ဘယ်တော့အများမှဖမ်းလို့မမိခဲ့တဲ့တရခန်ဆိုတာကြီးကိုကန်တရားဖေးမှပြီးမိများမိခဲ့ရင်ပျော်ရွှင်စရာအနေထားကြီးပါတဲ့။တခါမဲဆွဲပွဲတွေမှာလန်ခင်းပေးပါမယ်လို့ပြောပြီးလမ်းမခင်းပေးတာဒါမှမဟုတ်မဲရှုံးလို့တဝက်တပြက်ခင်းထားတဲ့လမ်းအတိုင်းထားခဲ့တာမျိုးကြုံနေရလွန်းလို့တကယ်စေတနာပါပါလမ်းခင်းပေးခဲ့ရင်လေပျော်ရွှင်စရာအခြေအနေပါလို့ကတ်တွန်းဆရာကထိတ်ငေါ့ထားပါတယ်။တခါမိမှန်တော့ပါမယ်ပြောပြီးຫນွေလဲဆရောက်ရောမိကထုံးစံအတိုင်းပြက်မြဲပြက်နေတာမို့မိမှန်တော့မယ်ဆိုရင်လေပျော်ရပြန်အောင်မဲ့ပြည်သူတွေဘဝပါလို့ကတ်တွန်းဆရာကထိထိမိမိတေယောထားပါတယ်ငါတူ။နောက်တကွက်ကတ်တွန်းကလေးမှတော့အဖိုးဖြစ်တဲ့သူကအမေးဖြစ်တဲ့သူကိုပြောနေတဲ့ပုံကိုကတ်တွန်းဆရာကစွဲထားတာပါ။အဖိုးပြောနေတာကထီပေါက်တာမပေါက်တာအသာထား900တန်းထီကိုတစ်စောင်း900နဲ့ထိုးလို့ရလာတာကမင်းကန်တူးရှင်ဖြစ်နေပြီတဲ့ဒီကတ်တုံးကလေးဟာလည်းတကယ်ကိုကောင်းလှပါတယ်ငါတူအမှန်တကယ်လဲတိန်းတပေါင်းစု900တန်းထီစပေါ်ကလေးကလက်ခွဲတိုင်တွေဟာအမျိုးမျိုးဈေးကစားပြီးရောင်းနေကြတာအားလုံးအသိပဲမဟုတ်လားတစ်စောင်းကို2500နဲ့ရောင်းရတယ်လို့တစ်စောင်းကို800-800နဲ့ရောင်းနေကြတဲ့စိုင်းနေကြီးပါပဲဈေးပိုရောင်းရင်အေးအေးယူမယ်လို့ကြေညာထားပေမဲ့လက်တွေမှာတကယ်အေးမယူတာကြောင့်ထီဆိုင်တွေကကြိုက်စည်းခေါ်ပြီးပြည်သူတွေစီကခေါင်းပုံဖြတ်နေတာကိုကတ်တွန်းဆရာကထိထိမိမိတေယောထားတာပါငါတူဈေးပိုရောင်းတဲ့ထီဆိုင်တွေကိုလက်တွေအေးအေးယူပြဖို့လိုအပ်နေပါပြီနောက်ထပ်ကြိုက်မိတဲ့တကွက်ကတ်တွန်းကလေးကတော့ကိုညီပြရစီဆိုတဲ့စိုင်းမုတ်တင်ထားတဲ့ရဲစခန်းမှာစခန်းမှုနဲ့ရဲတပ်သားပြောနေတဲ့ပုံကိုစွဲထားတာပါစခန်းမှုကရဲတပ်သားလေးကိုပြောလိုက်တာလောင်ကစားတိုင်ရဲ့ပတ်ဝန်းကျင်ကအိမ်တွေကိုဖမ်းခဲ့စမ်းတဲ့အဲ့ဒီမှာရဲတပ်သားလေးကစခန်းမှုကိုပြန်ပြောလိုက်ပါတယ်ဒိုင်ရဲ့အရှိဘက်ကရဲစခန်းနောက်ဘက်ကထွေအုပ်ယုံတောင်ဘက်ကစီမင်းမြောက်ဘက်ကလဝကားတဲ့ဒီကတ်တုံးကလေးဟာလေတိတ်ကိုပြောင်မြောက်လွန်းလှပါတယ်ငါတူအမှန်တကယ်လဲအပြင်မှာဒီအတိုင်းဖြစ်ပျက်နေတဲ့အပြင်တချို့ဌာနဆိုင်ရာတွေကလောင်ကစားတိုင်တွေကိုအကာအကွယ်ပေးနေတာတွေလည်းရှိခဲ့ပါတယ်အထက်အမိတ်ရရှောင်းနှခွင်းဝင်မဖန်းငင်ရှောင်းလို့ရအောင်ကြိုတင်တင်ပေးထားတာတွေဖမ်းမိတဲ့တရခန်နေရာမှာလူစားထိုးတာတွေမှုငင်းနေနေရေးဌာနဆိုင်ရာဝန်ထမ်းတွေကိုယ်တိုင်ကလောင်ကစားလုံးနေကြတာအပြင်တချို့အရာရှိတွေကိုယ်တိုင်ကိုယ်ကကိုနှလုံးသုံးလုံးဒိုင်လုံးနေကြတာတွေလည်းအများအပြားပါဘယ်လိုပဲပြုပြင်ပြောင်းလဲမှုတွေလုပ်လို့အဂရိလိုက်စားတာဟာအမြင့်တွယ်နေတော့အမှန်တကယ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုနေသေးတဲ့အကြောင်းကတ်တွန်းဆရာကထောက်ပြထားတာပါငါတူနောက်တကွက်ကတ်တွန်းကလေးကတော့သတင်းစာဖတ်နေတဲ့ယောက်ျားနဲ့တပြက်စီးလဲနေတဲ့မိန်းမအပြန်အလှန်ပြောနေကြပုံကိုစွဲထားပါတယ်ယောက်ျားလှုပ်တဲ့သူကပြောတယ်တော်တော်ကြီးရတဲ့အစိုးရကွာတဲ့မိန်းမလှုပ်တဲ့သူပြန်ပြောလိုက်တာကငိုရတဲ့အစိုးရထက်ဆိုင်တော်သေးတာပေါ့တော်တဲ့ဟုတ်ပါတယ်လက်ရှိအစိုးရမှာတော်တော်ကြီးရတဲ့ဝင်ကြီးဝင်ကလေးတွေလွှတ်တော်အမတ်တွေအများကြီးပါနေပါတယ်။ပြည်သူတွေအပြင်းပြေအောင်လက်ဖက်တစ်ခွက်ကိုရှော့တောက်ခိုင်းတဲ့သူ WBS စနစ်ကို၃ရက်ထဲနဲ့စနစ်တကျပြောင်းလဲနိုင်ခဲ့တယ်လို့ပြောတဲ့သူလူအသက်အတွက် zero budget ပဲရှိတယ်လို့ပြောတဲ့သူစီပင်ဟာဖိလစ်ပိုင်သမ္မတမဟုတ်တဲ့အတွက်အကုန်လုံးကိုမစွမ်းဆောင်နိုင်ဘူးလို့ပြောတဲ့သူအေယာဝတီတိုင်းကမြို့ကြီး၆မြို့ကိုချိတ်ဆက်ပေးမဲ့မိုးပြန်အဝေးပြေးလမ်းမကြီး၅နှစ်အတွင်းအပြီးဆောက်လုပ်သွားမယ်လို့ပြောတဲ့သူနဲ့တိတ်ကိုရဲစရာတွေပြောခဲ့ကြတယ်မဟုတ်လားဒါပေမဲ့ကတ်တွန်းနဲ့ကအမျိုးသမီးပြန်ပြောလိုက်တယ်လို့ပါပဲငိုရတဲ့အစိုးရတဲ့ဆိုင်တော်သေးတာပေါ့တော့ဆိုတာဟာလေအမှန်တကယ်ပဲမဟုတ်လားငိုရတဲ့အစိုးရကတော့ရဟန်းပြည်သူတွေကိုရဲရဲဆက်ဆက်ဖမ်းဆီးနှိပ်စက်အာဏာရှင်စနစ်ကိုတော်လှန်ပုံငန်တဲ့သူတွေကိုဘဝပြတ်သွားအောင်နှိပ်စက်လာများထောင်ချခဲ့တာအပြစ်မဲ့ကျောင်းသားတွေကိုအကြမ်းဖက်နှိမ်နင်းတာထမင်းရှင်လေတူမကြီးနှစ်ဖူးကိုကြီးတင့်စေခဲ့တာဖျားကျောင်းငန်းတွေကိုဖျက်ဆီးတာတွေလုပ်ခဲ့ကြတာမို့ကတ်တွန်းဆရာပြောတယ်လို့ပါပဲကြီးရတဲ့အစိုးရကငိုရတဲ့အစိုးရထက်ဆိုင်တော်သေးတာပေါ့ငါတူနောက်ဆုံးတကွက်ကတ်တုံးကလေးကတော့တကြံပိတ်ရက်ကို ချီတုံချတုံပြောင်းလဲကျညာနေတဲ့တရင်ကိုနားထောင်ပြီးလူတယောက်မူးဝေသွားတဲ့ပုံကိုကတ်တွန်းဆရာကစွဲထားတာပါတရင်ကျညာနေတာက9ရက်ဆိုပေမဲ့10ရက်ပါဒါပေမဲ့10ရက်ပေမဲ့အမှန်က9ရက်ပါ9ရက်ဖြစ်သွားပေမဲ့စိတ်မပြတ်ပါနဲ့10ရက်ဖြစ်အောင်ပြန်စီစဉ်ပေးပါမယ်10ရက်မပေးနိုင်ဘူး9ရက်ဖြစ်သွားပေမဲ့10ရက်က10ရက်ပါပဲတရဝင်က9ရက်ပါဒါပေမဲ့10ရက်မလျှော့ပါဘူး9ရက်လျှော့လိုက်တာပါ10ရက်က10ရက်9ရက်က9ရက်တဲ့ကဲပါငါတူရေဒီတစ်ပတ်အတွက်တော့တကွက်ကာတွန်းကလေးတွေကပြောပြနေတဲ့မြန်မာနိုင်ငံရဲ့အခြေအနေအရရက်ကိုသုံးသပ်ရင်ရေမောပျော်ရွှင်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်မင်းရဲ့ချစ်လက်စွာသောအဖဆန်နီဦး